ရှမ်းပြည်နယ်တောင်ပိုင်းမှာအခြေပြုတဲ့ RCSS SSC တောင်ပိုင်းရှမ်းပြည်တပ်မတော်အခြေစိုက်စခန်းတွေရှိရာကိုမြန်မာစစ်တပ်ကနေထိုးစစ်ဆင်တိုက်ခိုက်ဖို့ပြင်နေတဲ့ဆိုတဲ့သတင်းတွေထွက်လာပြီးနောက်အဲ့ဒီတပ်စခန်းတွေနားမှာရှိတဲ့လူတွေစိုးရိမ်ပူပန်နေကြပါတယ်အထူးသဖြင့်ထိုင်းနိုင်ငံနဲ့မြန်မာနိုင်ငံနယ်စပ်ဒေသတစ်ချောင်းမှာရှိနေတဲ့ရှမ်းပြည်တွင်ဒုက္ခတဲ့ IDP စခန်း၅ခုကဒုက္ခတဲ့တွေဟာစစ်တပ်နောက်သက်ခံရမှာကိုစိုးရိမ်နေကြတယ်လို့ရှမ်းပြည်နယ်ဒုက္ခတဲ့ကော်မတီထိုင်းနယ်စပ်ပြောခွင့်ရဆိုင်းလင်းက VUA ကိုပြောပါတယ်
IDP တွေကြတော့သူကစစ်တပ်ကိုရောင်းနေအစီအစဉ်ရဲ့အတက်တွေနဲ့တန်တမာနေရတော့အခုအစီအစဉ်ကိုဆွေးရနေမှာစစ်စီရေးလုပ်မယ်လို့ပြောတယ်ထိုင်းပမာနေကြကော်မတီရှိတော့နော်အဲ့ကော်မတီကပြောလာတယ်သူကစစ်စီရေးလုပ်မယ်လို့ပြောဆိုတော့အဲ့စစ်စီရေးလုပ်မယ်ဆိုရင်ဒီဟာလည်းထိခိုက်ပါကြောက်တော့ဗောဒီရရှား IDP ကသူတို့လည်းသူရင်းကိုလည်းထိခိုက်ပါကြောက်တော့ဗော
ထိုင်းမြန်မာနယ်စပ်တစ်ချောက်ကရှမ်းပြည်တောင်ပိုင်းလက်နက်ကိုင် RCSS SSC စခန်းတွေကိုစိုက်ခိုက်သွားမယ်လို့ဒါချင်းလိမ့်မြို့နယ်နယ်စပ်ကော်မတီကနေထိုင်းမြန်မာနယ်စပ်တစ်ချောက်မှာရှိတဲ့မဲဆန်ရှိထိုင်းလူသမားထံမလကုံပိုင်းကစာရဆောင်ပေးပို့ခဲ့တာကြောင့်ဒုက္ခတဲ့စခန်းတွေမှာအခုလိုစိုးရိမ်မှုကြီးထွားလာနေကြတာပါဒုက္ခတဲ့စခန်းတွေမှာလုံခြုံရေးအကာအကွယ်ယူနိုင်ဖို့ဘုံခုရင်းတွေတူပေါ်ထားကြတယ်လို့ဆိုင်းလင်းကပြောပါတယ်
ဒီကျင်းတော်ရည်ကြည့်ကြပါလေသူတို့ဒါတော့သူလုံနိုင်တဲ့စတဲ့လောက်ထားတော့ရတယ်ဒီညနေလာခါရဆင်းတော့ဒါကလေးကျေးဇူးတင်ပါတော့
ပြီးခဲ့တဲ့ရက်ပိုင်းတော့ကဂရင်ပြည်နယ်ဖားပွန်ဒေသဘက်မှာရှိတဲ့ KNU တပ်မ9ဒေသဘက်မြန်မာစစ်တပ်ကနေဖိုက်လေရင်တုံးဘုံကျဲတိုက်ခိုက်ခဲ့တဲ့အတွက်ရွာသားတပေါင်းနီးပါးထိုင်းနယ်စပ်ဘက်တိမ်းရှောင်နေရပါတယ်RCSS SSC စခန်းတွေပေါ်မြန်မာစစ်တပ်ကထုတ်စစ်ဆင်မဲ့ဆိုတဲ့အပေါ်ရှမ်းတန်တော်စစ်သတင်းဌာနအေဂျင်စီချုပ်ဆိုင်းမင်းကအခုလိုတုံ့တက်ပါတယ
်။ဒါချီလေးညွန့်နေ TGC နဲ့ဖြားရေးရာကော်မတီဆိုတာကနိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီရဲ့အမိန့်ညားလို့ရှိရင်ဒီလိုထိုင်းကိုစာပို့မှာမဟုတ်ဘူး။ထိုင်းကိုအမှန်ကန်စာပို့ထားရဆိုတဲ့ဟာတော့အတည်ပြုလို့ရတယ်။ဒီစာကြောင့်မလို့ဒီတိုက်ပွဲကမဖြစ်လာနိုင်ဘူးဆိုတာကိုကျွန်တော်တို့ကမပြောနိုင်ဘူး။တစ်ဖက်ကလည်းဒီ PBS ဒီကောဒီငင်းချမ်းရေးဆွေးနွေးနေတဲ့အဖက်တွေကဒီကတော့ RCSS ကဒီကောင်းဆောင်ပိုင်းမှာသူကဦးဆောင်ဦးရတဲ့အပိုင်းမှာပါနေတော့ဒီ NC ရဲ့ PS ရဲ့ထွက်ပေါ်တော့မနေ့ကကထုတ်ပြန်တဲ့ကြေညာချက်တွေမှာလည်းဒီလူထုပဲဆက်လက်ရည်တည်သွားမယ်လူထုကိုဆက်လက်ပံ့ပိုးကူညီသွားမယ်CRPH နဲ့ CDM ကိုထောက်ခံသွားမယ်ဆိုတဲ့ပုံစံဖြစ်နေတော့ဒီလက်ရှိအနေထားရကတော့ဒီစီရေးမတင်းမာလာနိုင်ဘူးဆိုတဲ့အနေထားတော့ပြောလို့မရသေးပါဘူ
း NCAP ရစာချုပ်လက်မှတ်မရေးသူခင်ကဆိုရင် RCS နဲ့တိုက်ပွဲဖြစ်ပွားတိုင်းမြန်မာစစ်တပ်ကနေကြေးရွာတွေပေါ်ပြင်းထန်တိုက်ခိုက်တာမျိုးတွေလုပ်ခဲ့တာပါရှမ်းပြည်နယ်ဘက်ကထိုင်းမြန်မာနယ်စပ်မှာ IDP စခန်း6ခုရှိရမှာဂုံးကျော်စခန်းဟာထိုင်းနယ်ဘက်မှာရှိနေပြီးဂျန်နဲ့9ခုဖြစ်တဲ့ကောင်းမွန်ပိုင်းလွိုက်တိုင်းလျံလွယ်လျံလွိုက်ဆန်းစစ်လွိုက်ကိုဝမ်တို့ဟာမြန်မာဘက်ချမ်းမှာရှိနေတာပါအဲ့ဒီစခန်း6ခုမှာစစ်ဘေးဒုက္ခတဲ့စုစုပေါင်း6000လောက်ရှိနေပါတယ်ရှမ်းပြည်နယ်ဒုက္ခတဲ့ကော်မတီထိုင်းနယ်စပ်အနေနဲ့မြန်မာဘက်ချမ်းမှာရှိတဲ့ဒုက္ခတဲ့တွေကိုထိုင်းနိုင်ငံတွင်ဝေရောက်ရှောင်သိမ်းနိုင်ရေးလုံခြုံရေးနဲ့လူသားချင်းစာနာဖောက်သားမှုအကူအညီပေးနိုင်ရေးအတွက်ထိုင်းဆိုရကိုတောင်းဆိုထားပါတယ်ခင်ဗျာ